မြန်မာနိုင်ငံအနေနဲ့ကမ္ဘာစီးပွားရေးမှာဝင်ဆန်းလာဖို့နဲ့အမေရိကန်ပြည်အောင်စုနဲ့ကုန်သွယ်ရေးမြင့်တင်နိုင်မှုရည်ရွယ်ပြီးရေရိုရေရှည်ဗဏ္ဍာရေးအကူအညီတွေပေးရမှာဖြစ်တဲ့အကြောင်းအမေရိကန်ပို့ကုန်သွင်းကုန်အိတ်ဇင်းဘဏ်ကကြေညာလိုက်ပါတယ်။အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကိုကုန်တင်ပို့မှုတွေအားကောင်းလာစေဖို့အမေရိကန်မှာအလုပ်ကံတွေဖန်တီးနိုင်မှုရည်ရွယ်ပြီးအကူအညီပေးမှာဖြစ်တယ်လို့လည်းကြာသပတေးနေ့ကြေညာချက်ကဖော်ပြထားတာပါ။အခုဆိုရင်အိတ်ဇင်းဘဏ်အနေနဲ့မြန်မာနိုင်ငံကိုကုန်ပစ္စည်းတင်ပို့မှုတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေအနေနဲ့ယုံကြည်စိတ်ချရတယ်ဆိုရင်ငွေထုတ်ချေးသွားမှာဖြစ်တယ်လို့အစိုးရရဲ့အနေနဲ့လည်းငွေချေးလွှဲပြောင်းရမှာ6လကနေ12လအထိရေရိုအာမခံပေးသွားမှာလည်းဖြစ်ပါတယ်။အမေရိကန်လုပ်ငန်းတွေအနေနဲ့လူသုံးကုန်တွေစိုက်ပျိုးရေးနဲ့တပ်ထုတွေတူဖို့ရေးကဏ္ဍအတွက်ပစ္စည်းကရိယာတွေတင်ပို့နိုင်မဲ့အလားအလာတွေရှိနေတဲ့အကြောင်းလည်းပြောပါတယ်။မကြာသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံမှာနိုင်ငံရေးအရာပြောင်းလဲတွေပေါ်ပေါက်လာပြီးနောက်ပိုင်းအမေရိကန်ကစီးပွားရေးပိတ်ဆို့တံခတ်မှုတွေရှော့ပေါ်လာခဲ့တာဖြစ်ပေမဲ့ကုန်သွယ်မှုတွေမှာတော့အားနည်းနေသေးပါပြည်ကနေ2013ခုနှစ်ထဲမှာဆိုရင်လဲအမေရိကန်ကတင်ပို့တဲ့ကုန်သွယ်မှုပမာဏဟာဒေါ်လာ145သန်းသာရှိခဲ့တယ်လို့မြန်မာနိုင်ငံကအမေရိကန်ကိုတင်ပို့မှုဟာဆိုရင်လဲဒေါ်လာ30,000သာရှိခဲ့ပါတယ်